နော်ဝေးနိုင်ငံခရစ်စတန်ဆွန်မြို့ကနေမိုင်ပေါင်း365မိုင်ဝေးတဲ့မြို့တော်အော်ဆိုမြို့ထိလမ်းလျှောက်ချီတက်နေတဲ့မြန်မာလူငယ်လေးဦးဟာနိုင်ငံကြီးနှမတွေမဟုတ်သလို88ကျောင်းသားဟောင်းတွေလည်းမဟုတ်ကြပါဘူးလွန်ခဲ့တဲ့6နှစ်ကျော်ကမြန်မာနိုင်ငံကနေမလေးရှားနိုင်ငံကိုထွက်ခွာအလုပ်လုပ်နေပြီးအခုနှစ်အစောပိုင်းကမှနော်ဝေးနိုင်ငံရဲ့ပြန်လည်နေရာချတိုင်းအစီအစဉ်နဲ့ရောက်ရှိလာခဲ့သူတန်မှန်အလုပ်သမားလူငယ်တွေပဲဖြစ်ပါတယ်မြန်မာပြည်သူတွေနှစ်ပေါင်းများစွာဆင်းရဲဒုက္ခရောက်နေပြီးအာဏာရှင်လက်အောက်မှာဥပဒေမဲ့ထင်သလိုအုပ်ချုပ်ခံနေရတာမခံစားနိုင်တော့လို့အခုလိုမြန်မာအရေးကိုနော်ဝေးပြည်သူတွေနဲ့အစိုးရကပုံမသိရှိနိုင်အောင်တရင်နှစ်ပတ်ကျော်အောင်လမ်းလျှောက်ဆန္ဒထုတ်ဖော်မှုကိုလုပ်နေတာလို့အဲ့ဒီလမ်းလျှောက်အဖွဲ့ရဲ့ပြောခွင့်ရသူကိုကိုထွန်းကနေအားရဖေကိုရှင်းပြပါတယ်။ဟုတ်ကဲ့
ပါဗျာ။ဒီစစ်ကြောင်ကအခြားရောက်နေတဲ့ဘဝကြီးကိုကျွန်တော်တို့အနေနဲ့လုံးဝမခံစားနိုင်တော့ဘူး။ပြည်သူတွေတကယ်ဒုက္ခရောက်ခဲ့တာလေ။အဲ့လိုဒီမခံနိုင်တော့ကျောဝဒီလိုလမ်းလျှောက်တော့နော်ဒီအင်္ဂါကားပြရားပွင့်မှုတွေလိုရတော့လိုမှုရှိတော့လေကိုပြည်သူပြည်သားတွေကလုံးမလားဒီရေးရအောင်မြင်မှန်းတော့ကျွန်တော်မျှော်လင့်နေအားကြောင့်ကျွန်တော်ဒီကိုပြည်သူပြည်သားတွေကိုအားလုံးတည်ပြီးတဲ့အနေနဲ့ကျွန်တော်ဒီလိုလုပ်ပါ
အဲ့တော့ခင်ဗျားတို့ခီးစဉ်ကဘလို့အခက်ခဲနေရင်ဆိုင်ရမယ်လို့ခင်ဗျားတို့မှန်းဆထားလဲ
အခက်ခဲရတော့ကျွန်တော်တို့ကဒီနိုင်ငံတွေပါတွေကကားမရတော့ကျွန်တော်တို့အခက်ခဲရှိတော့ပဲနိုင်ငံတွေပတ်သွားမယ်တောင်ငုံတွေကျွန်တော်ဖြစ်ရမယ်ပေ1800လောက်ရှိတယ်တောင်ငုံတွေက
လမ်းလျှောက်အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကိုကိုထွန်းနဲ့ဆက်သွယ်ခဲ့တာဖြစ်ပါတယ်။အခုလမ်းလျှောက်နေသူတွေဟာအသက်25နှစ်အရွယ်ဝန်းကျင်နေဖြစ်ကြတဲ့ကိုကိုထွန်း၊ချမ်းမြေထွန်းနဲ့နေကြည်မြူး၊မြို့မင်းမြင့်တို့ဖြစ်ကြပါတယ်။သူတို့ရဲ့ခီးစဉ်ကိုခရစ်စတန်ဆုံမြို့လယ်ကနေဒေသတွင်းမြန်မာနိုင်ငံသားအနေအချင်းနဲ့နော်ဝေးပြည်သူတို့ရဲ့အားပေးကူညီမှုနဲ့စတင်ခဲ့တာဖြစ်ပါတယ်။မြို့ကြီးပေါင်း20နီးပါးဖြတ်ကျော်ပြီးတရက်ကို7နာရီကြာလမ်းလျှောက်ကြမှာဖြစ်သလိုလက္ခဏာမှာအိပ်ဖို့ယာယီရွက်ဖြင့်တဲတွေနဲ့ရိခါကြောက်တွေလည်းပါတယ်လို့သိရပါတယ်။နော်ဝေးနိုင်ငံမှာအခုချိန်ကနွေရာသီဖြစ်တာမို့ယာရီဥတုကတိတ်မဆိုးွားပါမိမယ်တခါတလေမိုးနဲ့လေနဲ့ဆိုရင်အေးဒါဟာရေခဲမှအောက်ကိုရောက်လို့ရှိပါတယ်သူတို့ကတော့သူတို့ခံစားနေရတဲ့ဒုက္ခဟာလက်ရှိပြည်တွင်းကမြန်မာပြည်သူတွေလောက်မဆိုးွားနိုင်ပါဘူးလို့ပြောပါတယ်နိုင်ငံတကာမှာတော့အဖိနှိခံပြည်သူတွေဟာသူတို့ရဲ့လွတ်မြောက်ရေးအတွက်ခီးရှည်လမ်းလျှောက်ချီတဲမှုတွေလုပ်ပြီးအထူးသူအာဏာပိုင်တွေကိုစန့်ကျင်ဆန္ဒပြခဲ့တဲ့တာဒကတွေရှိခဲ့ပါတယ်မြန်မာပြည်လွတ်မြောက်ရေးသမိုင်းမှာလည်း1300ပြည့်ရေနံမြေတပိတ်တပ်ဖွဲ့ဟာမကွေးတိုင်းကနေရန်ကုန်မြို့ထိမိုင်ပေါင်းများစွာချီတက်ပြီးအင်္ဂလိပ်အာဏာပိုင်တွေကိုချီတက်ဆန္ဒပြခဲ့ပူပါတယ်။လွန်ခဲ့တဲ့နှစ်20 1988ခုနှစ်ကလည်းမြန်မာပြည်သူတွေဟာရပ်ပေါင်း40နေစဉ်ရက်ဆက်လမ်းမတွေပေါ်ဒီမိုကရေစီကြွေးကြော်တာတွေအော်ဟစ်ပြီးနိုင်ရီပေါင်းများစွာလမ်းလျှောက်ချီတက်ခဲ့ပူပါတယ်။မကြသေးခင်လတွေနှစ်တွေကလည်းမြန်မာပြည်တွင်းထဲမှာ88မျိုးဆက်ကျောင်းသားကောင်းဆောင်တွေနဲ့လူငယ်တွေပြည်သူတွေ NLD ပါတီဝင်တွေလောင်စာဈေးနှုန်းကျဆင်းရေးအတွက်နိုင်ရီပေါင်းများစွာဆန္ဒပြခဲ့လို့မနစ်ကစက်တင်ဘာလကလည်းမြန်မာပြည်နှံ့တန်ဃာတော်တွေတရင်တပတ်ကျော်ကြာအောင်မေတ္တာပို့လမ်းလျှောက်ချီတက်မှုတွေလုပ်ခဲ့ပူပါတယ်။ပြည်ပမှာလည်းရဟန်းတန်ဃာတော်တွေနဲ့ကျောင်းသားလူငယ်တွေကအစုအဖွဲ့လိုက်ထိုင်းနိုင်ငံဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အမေရိကန်နိုင်ငံတို့မှာရပ်ပေါင်းများစွာခီးရှည်ချီတက်မှုတွေလုပ်ခဲ့ပါတယ်။အဲ့ဒီမှာလွန်ခဲ့တဲ့မတ်လ၁ရက်နေ့ကစပြီးဒီကနေ့ထိအမေရိကန်နိုင်ငံအော်ရီဂွန်ပြည်နယ်ကနေနယူးယောက်မြို့ကုလသမဂ္ဂလူငယ်ရေးကောင်စီရုံးထိမိုင်ပေါင်း3000ကျော်ချီချင်းချီတက်နေတဲ့မြန်မာကျောင်းသားလူငယ်ကိုအေတင်နဲ့ကိုဇော်မင်းထွေးတို့ရဲ့ချီတက်ပွဲဟာထင်ရှားပါတယ်။အခုဆိုရင်လမ်းလျှောက်ချီတက်နေတာ9လနီးပါးရှိပြီးမိုင်ပေါင်း2950ကျော်ခီးကိုရောက်နေပြီဖြစ်တဲ့ကိုအေတင်ကိုဆက်သွယ်ပြီးအခုလိုရပောင်းများစွာလမ်းလျှောက်ရင်ယာရီဥဒုဆိုးရတဲ့ဒဏ်တွေဆာလာမှုမောပါမှုနာကျင်မှုတွေကနေရလိုက်တဲ့အတိတ်တရားကဘာလဲလို့မေးကြည့်ပါတယ်။သူကဘလောက်ဝေးပြီးကြမ်းတဲ့ခီးပဲဖြစ်စေဥတီကျဲမှန်မှန်နဲ့ဇွဲလုံးလာကိုကင်ဆွဲပြီးတလန်းချင်းပုံမှန်ချီတက်ရင်အောင်မွေးရတာပါပဲလို့အခုလိုပြောပါတယ
်။မိုင်300ကတလန်းချင်းပြက်လာလို့ရတယ်ဆိုတာကဘာကြီးကိုလည်းပြလိုက်တယ်။အဲ့တော့ကျွန်တော်စိတ်တက်နေတာအသိကြီးပါတယ်။ကောင်းမညို့ဖို့လိုပါတယ်။ညို့ညို့ဖို့လိုပါတယ်။တလန်းချင်းမရှိရင်ကြည့်ကြည့်လဲကျွန်တော်တို့ဖြစ်တယ်ဆိုတဲ့ဥစ္စာကိုတွားပါကျွန်တော်ချီတက်လို့ရှိရင်ခုလိုဒီမှာတန်ရှင်လာပြီးတော့ကုစားညောင်းပြီးတော့ခက်ခဲပြီးပြန်မရှိနေတော့လေ။တော့ကိုရောက်ရဆိုတာတအားပြတာအဒီဂျေဘောကစတန်စစ်သုံးစကလားနဲ့ပြောမှဆိုဒီဂျေဆိုတာစတရမယ်ပြီးတက်မှတ်ထားတဲ့အချိန်ကိုဒီကြကိုရောက်ပြီးတော့ဝင်ပြီးတော့အလုပ်လုပ်တာပဲအဲ့ဒီဂျေကလည်းလုံးလုံးမဲ့ဒိုင်နာဘူးဆိုတဲ့ဆောင်ရှိတဲ့ပေါ်ကြီးရတယ်လုံးလုံးမဲ့နိုင်ငံတကာမှာရှိတဲ့ရဲဘော်တွေကလည်းတိုက်ပွဲဝင်ပြီးတော့ထုတ်ရှားကြမယ်နားပါနေမတောင်းတဲ့ခဲရောက်ပြီးတော့တုတ်ကြဖို့ပဲရှိပါတော့
ညီညွတ်မှုနဲ့တလန်းချင်းပုံမှန်ရှိတဲ့ရင်ဟန်ချက်ညီပြီးအချိန်ကိုက်ဆောင်ရွက်နိုင်ရင်တော့အောင်မွေးရတာပါပဲလို့ကီးကျေလမ်းလျှောက်မှုကနေရတဲ့အတွေးအမြင်တစ်ခုကိုကိုယ်ရည်တင်ကနေပြောပြသွားတာဖြစ်ပါတယ်။နော်ဝေးနိုင်ငံခရစ်စတန်ဆွန်မြို့ကနေခီးကျေလမ်းလျှောက်နေတဲ့လူငယ်၄ဦးကတော့သူတို့ဩဂုတ်လလေအော်စလိုမြို့ကိုရောက်လာရင်ရုရှားတန်ယုံနဲ့တရုတ်တန်ယုံတွေမှာဆန္ဒပြပြီးနော်ဝေးအစိုးရပြင်အမေရိကန်တန်ယုံကိုလည်းမြမအရေးကိုဆက်လက်အားပေးထောက်ခံဖို့လှုံ့ဆော်သွားမယ့်အကြောင်းဒါမှမဟုတ်အရေးကြီးဆုံးကတော့မြမပြည်သူတွေရဲ့ဟန်ချက်ညီတဲ့ပူးပေါင်းလှုံ့ဆော်မှုပဲဖြစ်ပါတယ်လို့ပြောဆိုသွားခဲ့ပါတယ်ခင်ဗျာ။